္ဂလာညနေခင်းပါရှင်2019ခုနှစ်မလ26ရက်အင်္ဂါနေ့ညနေပဲ VOE အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေစတင်ထုတ်လွှင့်နေပါပြီ။ဆိုင်းဒိုမီတာ18 19နဲ့ 25 တို့ကနေတိုက်ရိုက်နာတင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမိုက်တန်းစင်နဲ့ကျွန်တော်ကြော်ကြော်သိပ်ပြောပြမှာပါ။ရုရှားစုံငန်းစစ်ဆေးမှုဖြစ်လာအောင်လုပ်တဲ့နောက်ွယ်ကလူတွေကိုပြန်ပြီးစုံငန်းစစ်ဆေးမယ်လို့သမ္မတဒေါ်နယ်ထရမ့်နဲ့ရီပက်ဘလီကန်အမတ်တွေကပြောနေပါတယ်။ဂါဇာကမ်းမြောင်ဒေသကိုအစ္စရေးတိုက်လေယာဉ်တွေဒီကနေ့ပုံကျဲတိုက်ခိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်နိုချာကအစိုးရရဲ့ဖွဲ့တဲ့လုပ်ငန်းစဉ်မှာသူဝင်ပါမှာမဟုတ်ဘူးလို့ဒီကနေ့ပဲပြောလိုက်ပါတယ်။ဒီသတင်းတွေနဲ့တူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အဲ့လိုနိုင်ငံတကာသတင်းတွေနားဆင်ပြီးကြရတဲ့နောက်ဆက်ပြီးတော့နားဆင်ရမယ့်သတင်းစာရီထဲမှာတော့ရခိုင်ပြည်နယ်ရဲ့စည်ရေးပြိပက္ခတွေချက်ချင်းနေပြီးဒေသခံချေးရွာတွေတဲ့အထီအောင်စစ်ပွဲတွေဟာပြန့်နှံ့လာနေတဲ့အကြောင်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းတာစိန်ရဲ့ပြောပြချက်နဲ့အတူနားဆင်ရမှာဖြစ်တယ်လို့ရှမ်းပြည်နယ်ဘက်မှလည်းရှမ်းလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ RCSS နဲ့ SSPP တို့အပြစ်ရဖို့ကြေညာပြီးမှတိုက်ပွဲတွေထပ်ဖြစ်နေပြီးဘသူစပစ်တယ်ဆိုတာကိုလည်းအပြန်အလှန်ဆွဆွဲနေကြပါတယ
်။ဟုတ်ဒီကကဟိုအပြစ်ရတဲ့အစီအမံထုတ်တာပေါ့လေဒါမဲ့စီးရေးလို့ရှားမှုကြောင့်မရဘူးဗျမရဘဲနဲ့ကျွန်တော်အဲ့ဒါအင်းအင်းထားချင
်SSPP SSA ပြောခွင့်ရဘုံမှုဆိုင်ဖုံးဟန်ရဲ့ပြောကြားချက်နဲ့တူနားဆင်ကြရမှာပါ။အဲ့ဒီလိုသတင်းတွေအပြင်နိုင်ငံတကာသတင်းစာတွေမှာတော့အငြင်းပွားနေစေအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲကာလအတွင်းကရုရှားနဲ့ပတ်သက်မှုရှိမရှိဆိုတဲ့အစီရင်ခံစာအကြောင်းကိုလည်းသိကြရမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်တဲ့ကိစ္စစုံစမ်းစစ်ဆေးမှုဖြစ်လာအောင်လုပ်ခဲ့တဲ့လူတွေနဲ့အပြင်းနဲ့ဝေဖန်ပြောဆိုသူတွေကိုပြန်ပြီးစုံစမ်းစစ်ဆေးမယ်လို့သမ္မတဒေါ်နယ်ထရမ့်နဲ့ရီပက်ဘလီကန်လွှတ်တော်အမတ်တွေကတနင်္လာနေ့မှာအခိုင်အမာပြောထားကြပါတယ်။တိတ်ကိုစိုးရွားလို့တဲ့ကိစ္စတွေနိုင်ငံတော်ကိုတစ္ဆာဖောက်ပြရာကြစေတဲ့လူရက်တွေကိုကျူးလွန်ခဲ့ကြသူတွေအများကြီးရှိနေပါတယ်လို့ဘယ်သူနာမည်မှအတိအကျမပါဘဲသမ္မတထရမ့်ကပြောပါတယ်။အဲ့ဒီလူတွေကိုတရားပေါက်စုံစမ်းစစ်ဆေးမယ်လို့လည်းဆိုပါတယ်။ရုရှားဝင်နှောက်တဲ့ကိစ္စစုံစမ်းစစ်ဆေးနေတဲ့ကာလအတွင်းဒီမိုကရက်အတော်များများကသမ္မတထရမ့်ရဲ့အတွင်းစီးရဲကလူတွေဟာရုရှားနဲ့ပေါင်းလို့ခဲ့ကြတယ်။သမ္မတကလည်းနောက်ပိုင်းမှာတရားရေးဘက်ကိုဝင်ဆွတ်ဖက်ခဲ့တယ်လို့သူတို့ယုံကြည်တယ်ဆိုတာထပ်ခါတလဲလဲပြောထားမှုပါတယ်။ဒီအပေါ်မှာအင်ဂျီရိုပြောခွင့်ရဆာရာဆန်ဒါစ်ကဘယ်တော့မှမဖြစ်ဘူးတဲ့ယာစုမှုနဲ့ပတ်သက်လို့ဝင်ပြီးဆွတ်ဖက်ဖို့ဆိုတာခက်လွန်းလာပါတယ်။ဒီမိုကရက်တွေလေဘရယ်သတင်းဌာနတွေအနေနဲ့သမ္မတနဲ့အမေရိကန်လူလူကိုတောင်းပန်ရမယ့်တာဝန်ရှိပါတယ်။နှစ်နှစ်လုံးလုံးအချိန်တွေအလတ်တက်လုပ်ပြခဲ့ကြပြီးလူတွေရဲ့ညစ်တူဝါဘဝအပေါ်တည်အောင်မှုရှိတဲ့ကိစ္စတွေကိုမလုပ်ရဘဲလမ်းလွဲအောင်အကြီးအကျယ်နှောက်ယှက်ခဲ့ကြတယ်လို့ယောဂင်ယာဆန်ဒါစ်ကပြောပါတယ်
။ဒီနေ့စောပိုင်းမှာအစ္စရေးစစ်လေယာဉ်တွေကိုဂါဇာကမ်းမြောင်ဒေသကိုလေကြောင်းကနေတိုက်ခိုက်နေတဲ့အချိန်ထဲမှာပါလက်စတိုင်းနယ်အတွင်းကနေရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်နေတယ်လို့အစ္စရေးစစ်တပ်ကစတိုက်ပြောဆိုနေပါတယ်။ပါလက်စတိုင်းကအစ္စရေးနယ်တွေကိုရော့ကက်ဒုံးကျည်နဲ့ပစ်ခတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးကဂါဇာဒေသကိုလေကြောင်းကနေတိုက်ခိုက်ပြီးတဲ့နောက်ပိုင်းမှာစစ်ပွဲတွေစတိုက်ဖြစ်ပေါ်ခဲ့တာပါ။ဟာမတ်စ်ကောင်ဆောင်အစ်စမဲလ်ဟန်နီယာရဲ့ရုံးအပါဝင်ဂါဇာကမ်းမြောင်တစ်လျှောက်ဒါဇင်နဲ့ချီရဲ့ပစ်မှတ်တွေကိုတင်းလာနေညနေပိုင်းမှာအစ္စရေးလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ထိခိုက်သေးဆုံးသူဥယျာဉ်ကိုချစ်ချင်းမသိရပေမဲ့လေဟာမတ်စ်ကတံပြန်ပစ်ခတ်တဲ့ရော့ကက်ဒုံးကျည်ကအစ္စရေးလေပိုင်းဒေသကအိမ်တလုံးပေါ်မှာကျခဲ့တဲ့အတွက်လူခဏယောက်တရားရခဲ့ပါတယ်။ဂိုလန်ကူးမြစ်ဒေသမှာအစ္စရေးရဲ့အချုပ်အခြာအာဏာတည်ရောက်နိုင်မှုအပေါ်အမေရိကန်ကထောက်ခံတဲ့ကြောင်းအမေရိကန်သမ္မတထရမ့်ကပြောဆိုခဲ့ပြီးတော့နောက်သတင်းပတ်တွေတွင်မှာပဲအစ္စရေးကိုဒုတိယအကြိမ်တိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူရဲ့အမေရိကန်ခေးစဉ်လည်းရက်လျော့လာရပါတယ်။အစ္စရေးနိုင်ငံရွေးကောက်ပွဲမတိုင်ခင်နှစ်ပတ်အလိုမှာပဲပိုကြီးတဲ့ကြမ်းဖက်မှုနဲ့ပဋိပက္ခဖြစ်ပေါ်လာနိုင်ခြေပေါ်မှာစိုးရိမ်မှုတွေလည်းတူပါလာနေပါတယ
်။ဥရောပသမဂ္ဂ EU ကနေပြည်ထောင်နိုင်ငံနှုတ်ထွက်ရေးနဲ့ဆိုင်တဲ့သဘောတူညီချက်ရဖို့ဝန်ကြီးချုပ်ထရီဇာမေလှုပ်ဆောင်နေတာကိုလွှတ်တော်ကလွှဲပြောင်းတာဝန်ယူလှုပ်ဆောင်ဖို့ပြည်ထောင်လွှတ်တော်အမတ်တွေတနင်္လာနေ့ညပိုင်းကမဲခွဲဆုံးဖြတ်လိုက်ကြပါတယ်။ပြည်ထောင်နဲ့ EU နှစ်ဖက်စလုံးကလက်ခံနိုင်တဲ့သဘောတူညီချက်ရဖို့လှုပ်ဆောင်နေကြတာလည်းဖြစ်ပါတယ်။ဒီဆိုကိုမဲခွဲတဲ့အခါထောက်ခံမပေးနိုင်ဘူးတာဝန်ကနှုတ်ထွက်သွားတဲ့အစိုးရအဖွဲ့ဝင်ဝန်ကြီး3ဦးရဲ့မဲနဲ့တူပြည်ထောင်အောက်လွှတ်တော်မှာထောက်ခံမဲ329မဲကန့်ကွက်မဲ302မဲနဲ့အတည်ပြုလိုက်ကြတာပါ။ဒီဆုံးဖြတ်ချက်အရ EU ကနေပြည်ထောင်နှုတ်ထွက်ဖို့ရအားလုံးကလက်ခံနိုင်မယ်လို့မျှော်လင့်တဲ့အဆိုပြုချက်တွေကိုလွှတ်တော်အမတ်တွေဆွေးနွေးကြမှာဖြစ်ပါတယ်။ဒီနှစ်မတ်လ29ရက်နေ့မှာ EU အဖွဲ့ကနေပြည်ထောင်နိုင်ငံနှုတ်ထွက်ရေးအတွက်2016ခုနှစ်ကလုပ်တဲ့လူမှုဆန္ဒခံရွေးပွဲမှာပြည်ထောင်မဲဆန္ဒရှင်တွေကထောက်ခံဆုံးဖြတ်ထားကြတာပါ။ဒါပေမဲ့လည်းနှုတ်ထွက်ရေးဆိုင်ရာရှုပ်ထွေးတဲ့လုပ်ငန်းစဉ်တွေနဲ့ EU ကနေထွက်လိုက်ပြီးတဲ့နောက်စီးပွားရေးအပေါ်ရိုက်ခတ်လာနိုင်ခြေတွေကြောင့်လွှတ်တော်အမတ်အတော်များများနဲ့တန်ပေါင်းများစွာသောပြည်ထောင်နိုင်ငံသားတွေပြန်ပြီးစဉ်းစားလာနေကြတာဖြစ်ပါတယ်။နှုတ်ထွက်ရမယ့်ရက်ကိုရွှေ့ပြောင်းပေးဖို့ EU ဘက်ကသဘောတူထားပြီးပြည်ထောင်ဘက်ကအစီအစဉ်ဘယ်လိုဖြစ်မလဲဆိုတာကိုတင်ပြဖို့ ဤပြီးလာ12ရက်နေ့အထိဝန်ကြီးချုပ်ထရီဇာမေအစိုးရကို EU ကအချိန်ပေးထားပါတယ်
။စီးရဲနိုင်ငံတွင်းကအမေရိကန်တပ်သားအများစုကိုနေရပြန်ခေါ်နေတဲ့တချိန်တည်းမှာပဲစီးရဲနိုင်ငံတွင်းကလီဖိတ်ဒေသဖြစ်ကြီးညာထားတဲ့ ICE တို့ခြေကုပ်ယူထားတဲ့နေရာကိုချိန်မုံနိုင်ုံနဲ့တော့မလုံလောက်သေးဘူးလို့အမေရိကန်ကတတိပေးလိုက်ပါတယ်။လက်နက်ချပွန်ရင်းဆိုထားတဲ့ ICE စစ်သားတွေပေါ်မှာလေကြောင်းတိုက်ခိုက်မှုတွေစတိုင်လှုပ်ဆောင်ခဲ့ပြီးတဲ့နောက်စီးပြားရှိမြောက်ပိုင်းမြို့ဘက်ကူးစ်ကို IS တွေလက်ကနေပြန်သိမ်းနိုင်ခဲ့ပြီးတော့စီးပြားနိုင်ငံတွင်းက IS တို့ခြေကုပ်ယူထားတဲ့နေရာကိုချိန်မုံနိုင်ခဲ့တဲ့အတွက်အမေရိကန်ကျူးစာနောက်ခံပေးထားတဲ့တပ်တွေကစနေနေ့မှအောင်ပွဲခံခဲ့ကြပါတယ်။အချိန်ကစပြီးတော့စီးပြားဒီမိုကရက်တစ်အင်အားစု SDF ကနေပြည်တော်ရေးတွေစတင်ခဲ့ပြီးတော့ IS အဖွဲ့စခန်းတွင်မှထောင်ချောက်တွေဖောက်ခွဲပစ္စည်းတွေကျန်နေသေးသလားစစ်ဆေးနေသလိုဂူစနစ်ကိုရဲတွေနဲ့စစ်သားတွေနဲ့မိသားစုတွေပုံအောင်နေခဲ့တဲ့လိုင်ကောင်းတွေကိုလည်းတိကျပိုက်ဆိုင်တက်ရှာပွေခဲ့ပါတယ်။ဒီလိုအောက်ဘက်ခံအနိုင်ရခဲ့ပေမဲ့လေဒါဟာ IS2 ကိုတိုက်တဲ့နောက်ဆုံးတိုက်ပွဲတော့မဟုတ်ဘူးလို့စီးရဲနိုင်ငံဆိုင်ရာအမေရိကန်ကိုယ်စားလှယ် James Jeffrey ကဒီနေ့တောက်တွေကိုတင်းသားနေမှာပြောဆိုခဲ့ပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီကနေ့အင်္ဂါညနေဘက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်။ထိုင်းနိုင်ငံမှာရွေးကောက်ပွဲတွေကနေတက်လာမဲ့အစိုးရသည့်ဖွဲ့စည်းရေးလုပ်ငန်းစဉ်မှာသူပါဝင်ပတ်သက်မှာမဟုတ်ဘူးလို့ဝန်ကြီးချုပ်ပရယုတ်ချန်လူချာကပြောလိုက်ပါတယ်
။ผมยังไม่ได้มีส่วนไปเกี่ยวข้องในเรื่องของการจัดตั้งรัฐบาลอะไรก็แล้วแต่นะครับเป็นเรื่องของฝ่ายการเมืองนะแต่ก็ตามผมในฐานะนายกรัฐมนตรีหัวหน้าคสช.ขอขอบคุณประชาชนทุกคน
အစိုးရသည့်ဖွဲ့စည်းပြီးတဲ့ဒီဝန်ကြီးချုပ်တာဝန်ကိုဆက်ပြီးထမ်းဆောင်သွားပါမယ်။အစိုးရသည့်ဖွဲ့စည်းတဲ့ထဲမှာကျွန်တော်ပါဝင်မှာမဟုတ်ပါဘူး။ဒါကြောင့်လဲဆိုတော့ဒါကနိုင်ငံရေးအဖွဲ့တစ်ခုရဲ့အလို့ဖြစ်လို့ပါပဲ။ကျွန်တော်အနေနဲ့ကတော့ဝန်ကြီးချုပ်အဖြစ်နဲ့နိုင်ငံတော်ငြိမ်းချမ်းရေးနဲ့ညီမပြည်ပြားရေးကောင်စီ NCPO ရဲ့ခေါင်းဆောင်ဖြစ်ဆက်ရှိသွားပါမယ်။မဲပေးခဲ့ကြသူအားလုံးကိုကျေးဇူးတင်ပါတယ်လို့တနင်္လာနေ့ကအထွေထွေရွေးကောက်ပွဲကျင်းပပြီးပထမဆုံးအကြိမ်လုပ်တဲ့အစိုးရအဖွဲ့အစည်းအဝေးတွင်ဝန်ကြီးချုပ်ပရယုတ်ကပြောသွားပါတယ်။စစ်တပ်နဲ့ဆက်ဆက်တဲ့ဖာလန်ပရာချရက်ပါတီကတော့ဝန်ကြီးချုပ်ပရယုတ်ကိုသူတို့အစိုးရဖွဲ့တဲ့အခါဝန်ကြီးချုပ်အဖြစ်အမည်စင်းတင်ထားတာဖြစ်ပြီးအစိုးရဖွဲ့နိုင်ရေးအတွက်အောက်လွှတ်တော်အမတ်နေရာ900မှာ250နေရာရဖို့ခန့်မှန်းထားတယ်လို့ပြောပါတယ်။ဒါပေမဲ့လေအဓိကပြိုင်ပွဲဖြစ်တဲ့ဖွေထိုင်းပါတီကလည်းအစိုးရဖွဲ့နိုင်ရေးအတွက်ဒီမိုကရက်တစ်တပ်ဦးညွန်ပေါင်းအဖွဲ့ဖွဲ့ထားပြီးအမတ်နေရာ250ကျော်ရထားတယ်လို့ဒီကနေ့မှပဲပြောထားပါတယ်။ရွေးကောက်ပွဲတရားဝင်ရလဒ်တွေကိုမေလ9ရက်နေ့မှကျင်းပမယ်လို့ရွေးကောက်ပွဲကော်မရှင်ကပြောထားတာကြောင့်ပါတီတွေအနေနဲ့အောက်လွှတ်တော်မှာအမတ်နေရာဘယ်နှနေရာစီရကြမယ်ဆိုတာရှင်းရှင်းလင်းလင်းမရှိသေးပါဘူး။
ဗင်နီဇူလာနိုင်ငံမှာနိုင်ငံရေးတင်မာမှုတွေဖြစ်အောင်ရုရှားကနေတိုးမြင့်လှုပ်ဆောင်နေတဲ့အပေါ်မှာအမေရိကန်ကလက်ပိုင်ကြည့်နေမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကတတိပေးလိုက်ပါတယ်။ရုရှားစစ်တပ်ကဗင်နီဇူလာသမ္မတနီကိုလတ်စ်မာဒူရိုအစိုးရကိုထောက်ပံ့ပေးနေတာကပြည်သူတွေခံစားနေကြရတဲ့ဆင်းရဲဒုက္ခတွေကိုပိုပြီးတော့တာရှည်အောင်လုပ်နေတာပဲဖြစ်တယ်လို့ဝန်ကြီးပေါ်ပီယိုကရုရှားနိုင်ငံသားရေးဝန်ကြီးဆာဂီလက်ဖရော့ကိုတင်းလာနေတော့ကဖုန်းခေါ်ဆိုပြောဆိုမှုတွင်ပြောခဲ့ပါတယ်။မနစ်တင်လာနေတော့ကရုရှားစစ်လေ20ကရုရှားကာကွယ်အရာရှိတယောက်နဲ့တပ်သား100လောက်အပြင်တခြားပစ္စည်းတွေကိုဗင်နီဇူလာနိုင်ငံကိုပို့ပြီးတော့ပြန်ရောက်လာတယ်လို့ဗင်နီဇူလာနဲ့ရုရှားသတင်းမီဒီယာတွေမှာဖော်ပြခဲ့ကြပါတယ်။ရုရှားရဲ့အပြုသဘောမဆောင်တဲ့လုပ်ရက်တွေကိုရက်တန်းကရက်ပြီးတော့ဗင်နီဇူလာနိုင်ငံနဲ့ပြည်သူတွေအနာဂတ်ကောင်းစားရေးကိုရှေ့ရှုတဲ့တခြားအနောက်နိုင်ငံတော်တော်များများနဲ့ပူးပေါင်းဆောင်ရွက်ဖို့ဝန်ကြီးပေါ်ပြူကတိုက်တွန်းလိုက်ပါတယ်။ဗင်နီဇူလာပြည်သူတွေအပေါ်မှာအနောက်နိုင်ငံအများစုကယာယီသမားအဖြစ်ကြီးညာထားတဲ့ဟွန်ကွာဒိုကိုထောက်ခံအားပေးနေကြလည်းဖြစ်ပါတယ်
။လေယာဉ်တွေပြန်သန်းဖို့ဘေးရန်တွေကင်းရှင်းနေဆိုတာအမေရိကန်ကြီးကြပ်ရေးတာဝန်ရှိသူတွေကဘယ်လိုအတည်ပြုပေးတယ်ဆိုတာကိုတိကျလွတ်လပ်တဲ့ကျွမ်းကျင်သူအဖွဲ့အစည်းကဆန်းစစ်ဖို့ရှိပါတယ်။ Boeing 737 MAX 8လေယာဉ်အဆင့်ပြတ်ကျပြီးလူအများအပြားသေဆုံးခဲ့ရပြီးတဲ့နောက်အခုလိုဆန်းစစ်မဲ့ကိစ္စဖြစ်လာတာပါ။လေယာဉ်ထုတ်တဲ့ကုမ္ပဏီတွေအနေနဲ့သူတို့လေယာဉ်တွေကိုကိုယ့်ဘာသာစစ်ဆေးတာဒါမှမဟုတ်ဘေးရန်တွေကင်းရှင်းတယ်ဆိုတာကိုကိုယ့်ဘာသာသတ်မှတ်တာမျိုးဘယ်တော့မှလုပ်ခွင့်ပြုမထားဘူးလို့အမေရိကန်လေကြောင်းသွားလာရေးဆိုင်ရာကြီးကြပ်မှုအဖွဲ့ FAA ကပြောပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလကအင်ဒိုနီးရှားကမ်းလွန်မှာ Boeing 737 MAX 8လေယာဉ်တစ်စင်းပြတ်ကျခဲ့ပြီးပြီးခဲ့တဲ့တရက်နှစ်ပတ်မှာပဲနောက်တစ်စင်းပြတ်ကျပြီးတဲ့နောက်အခုလိုစုံမှန်းစစ်ဆေးတာတွေဖြစ်လာတာပါ။လေယာဉ်ပြန်တန်းနေချိန်တွင်မထိန်နိုင်လောက်အောင်တုံ့နှိမ့်သွားတဲ့အခြေအနေမျိုးဖြစ်မသွားစေဖို့လေယာဉ်ရဲ့ထိပ်ဖြားကိုအောက်ဆိုက်သွားအောင်တွန်းပေးတဲ့စနစ်ချိုးရင်းတာကြောင့်လေယာဉ်တွေပြတ်ကျရတာလို့စုံမှန်းစစ်ဆေးသူတွေကတန်ရရှိနေပါတယ်။အဲ့ဒီချုပ်ရင်းချက်ကိုပြင်ဆင်ဖို့အတွက်ကွန်ပျူတာဆော့ဖ်ဝဲအသစ်ထုတ်ဖို့ Boeing ကုမ္ပဏီကစပြီးတော့လုပ်နေပါပြီ။ ဒီရင်ပြကြရဖြစ်စဉ်မြေစလုံးကိုစုံစမ်းစစ်ဆေးနေကြတွေပြီးတဲ့အထိကဘာတဝမ်းလေကြောင်းလိုင်းတွေက Max 8 လေယာဉ်တွေပြန်တန်းလာကိုရပ်ဆိုင်းထားကြပါတယ်
မကြသေးခင်ကအာဖရိကတိုက်အရှေ့တောင်ပိုင်းကမိုဇမ်ဘစ်ဇင်ဘာဝေနဲ့မလာဝီနိုင်ငံတွေမှာတိုက်ခိုက်သွားတဲ့ဆိုက်ကလုန်းအီဒိုင်းကြောင့်ဖြစ်ပေါ်လာတဲ့ပျက်စီးဆုံးရှုံးမှုတွေကိုအာရုံစိုက်လာအောင်လှုံ့ဆော်မှုရှိရတဲ့နဲ့ကုလသမဂ္ဂရဲ့ကမ္ဘာစားနပ်ရိက္ခအစီအစဉ်ဥဆောင်ညွှန်ကြားရေးမှူးဒေးဗစ်ဘီစလီကမိုဇမ်ဘစ်နိုင်ငံကိုဒီကနေ့မှသွားရောက်ပါတယ်မိုဇမ်ဘစ်နိုင်ငံတွင်မှမုန်တိုင်းတင်ပြည်သူတွေကိုကူညီဖို့အတွက်ဘီစလီကဒေါ်လာ282တန်တောင်းဆိုထားပြီးနောက်တစ်ရက်မှာပဲမိုဇမ်ဘစ်ခီးစဉ်စတင်လာပါဆိုက်ကလုန်းကြောင့်လေပြင်းတွေတိုက်ခတ်ပြီးတော့မိုးကြီးခဲ့တာကြောင့်မိုဇမ်ဘစ်နိုင်ငံတွင်းမှာအနည်းဆုံးလူအယောက်850လောက်သေဆုံးခဲ့ရပြီးတော့အင်းနီးချင်းမလာဝီနဲ့ဇင်ဘာဝေနိုင်ငံတွေမှာတော့တောင်းနေချည်ပြည်သူတွေအိုးအိမ်မဲ့ဖြစ်ခဲ့ရပါတယ်။မိုဇမ်ဘစ်နိုင်ငံတွင်းမှာထိခိုက်အလွယ်ဆုံးသူ2သိန်းလောက်အတွက်အသက်ကယ်ဖို့အကူအညီပေးနိုင်မဲ့ဒေါ်လာ 3.5 တန်းကိုလည်းပြည်ပဆိုင်ရာကြေချင်ကြီးအဖွဲ့နဲ့လာချင်ကြီးအဖွဲ့တို့ကတောင်းဆိုထားတာပါ။ဒီချိန်ထဲမှာပဲအမေရိကန်ကာကွယ်ရေးဌာနကလည်းမိုဇမ်ဘစ်နိုင်ငံတွင်းမှာလူသားချင်းစာနာမှုအကူအညီချက်ချင်းပေးနိုင်မှုဒေါ်လာ 6.5 တန်းပေးမယ်လို့ပြောဆိုထားပါတယ်။
အီရန်နိုင်ငံဒေသအတော်များများမှာတနင်္လာနေ့ကရေကြီးပြီးလူ20ထက်မနည်းသေဆုံးတယ်လို့အီရန်စိုးရပိုင်းသတင်းဌာနကကြေညာပါတယ်။တဘာဝပြည်ရန်တွေကူညီကယ်ဆယ်ရေးဆိုင်ရာစီမံဆောင်ရွက်ပုံမှုနဲ့ပတ်သက်ပြီးအီရန်သမ္မတနဲ့ဒေသဆိုင်ရာအနာဝင်တွေအပေါ်အီရန်နိုင်ငံအတွင်းဆိုရှယ်မီဒီယာအသုံးပြုသူတွေရဲ့ဝေဖန်ချက်တွေကလည်းထွက်ပေါ်နေပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေမှအီတန်စင်တို့ပြောပြသွားတာပါအခုသတင်းလွှာရေးစက်တိုင်နားဆင်ရပါမယ်ရှင်ဒီကနေ့ရခိုင်ပြည်နယ်မြောက်ဦးနဲ့ရသေတောင်မြို့နယ်တွေမှာတိုက်ပွဲတွေထပ်ဖြစ်နေတဲ့အကြောင်းတပ်မတော်တာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါတယ်စစ်စင်ရေးအတွင်းဒေသခံရွာသားထိခိုက်သိချုပ်ဆုံးမှုတချို့ရှိသလိုတန်တရားနဲ့ဖမ်းဆီးထိန်းသိမ်းခံရမှုတွေလည်းတွန်းလာနေပါတယ်ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဟာအရက်သားတွေနေထိုင်တဲ့အတွင်ပိုင်းဒေသတွေအထိအောင်ရောက်လာနေတာကြောင့်လည်းဒေသခံတွေကြားမှာလုံခြုံရေးအတွက်စိုးရိမ်တာတွေပိုများလာနေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
တိုင်းဒေသတချို့မှာဖြစ်ပွားနေတဲ့တိုက်ပွဲတွေချော့ချဖို့အမျိုးသားပြန်လည်သိမ်းမြန်ရေးနဲ့ငြိမ်းချမ်းရေးပို့ဆောင်တာ NRPC နဲ့ရခိုင်တပ်မတော်ပါဝင်တိုင်းဒေသလက်နက်ကရှစ်ဖွဲ့တို့ကနေသဘောတူညီခဲ့ကြပြီးနောက်မှာကိုပဲရခိုင်ပြည်နယ်တွင်းတိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါဒီကနေ့မှာပဲမြောက်ဦးမြို့နယ်ရသိတာမြို့နယ်ဘက်မှာနှစ်ဖက်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ဒီမနေ့မြောက်ဦးမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုတော့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွဲဖက်တွင်မူဘုံမှုချုပ်စုံမင်းထွန်းကအခုလိုပြောပါတယ
်ဒေသကိုလင်းလူတွေတောင်ချော့လိုက်ပြီးတောင်ရက်ကြောက်တာမှာဒီလိုလမ်းလုံးကြီးဆောင်ရွက်နေတဲ့ဒီကြောင့်ကိုမနေ့အနာရီလောက်ပဲစတိုက်မကျင်းောက်လာပြီးအင်အားလုံးနဲ့တက်တယ်။အင်အား150လောက်ရှိတယ်။အဲမနေ့ပိုင်းကတော့လူလူစီကပြန်လည်တိုက်ခိုက်တယ်။မနေ့900လောက်ပါသေးတယ်။ဒါဆိုတော့ကျွန်တော်တို့အလောင်းကြီးလက်နက်ကြီးရလိုက်ပါတယ်။လက်နက်နဲ့ဆက်ဆက်ပစ္စည်းတွေရပါတယ်
။ဒီတိုက်ပွဲဖြစ်စဉ်တွင်ပေါင်းဥရွာကနေအိမ်တချို့ပျက်စီးမှုတွေရှိခဲ့တယ်လို့ဒီနယ်လွှတ်တော်ကစလေဦးသွန်းသာစိန်ကအခုလိုပြောပါတယ်။
တပ်ပွဲကပြင်းလာပါတယ်။ဒီတိုက်ပွဲကတော့တောင်ဦးကျေးရွာကနေအိမ်ခေါင်းမောမအမြောက်ကြပြီးတော့အမောတယ်ပေါ့နော်ပြီးတော့ပြတဲ့နေအဲ့ဒါတွေပွင့်ဆွဲသွားတယ်
ဒီတိတ်တာမျိုးနဲ့ရေစိုးချောင်းဘက်မှာလည်းဒီမနက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့ရေမြက်ချေးရွာအုပ်စုအုပ်ချုပ်ရေးမှူးဦးမောင်သွန်းတာကအခုလိုပြောပါတယ်
။ကျောင်းပေါ်မှာပြည်သူပြားပြည်သူဆုံးထင်းမှာဖြစ်တယ်ပြောတယ်။ကိုကိုနိုင်စင်ဟာကကြတာတနအီကျော်လောက်ရှိအကြံတွေကြနေရတယ်။ဒီလက်ကြံတွေကလမ်းမကြီးကြံလမ်းမငယ်ကြံတွေကြတယ်
။ပဲရူရွာကြားဖြစ်တဲ့တိုက်ပွဲတွင်ညနေပိုင်းမှာလေကြောင်းကနေတိုက်ခတ်မှုရှိခဲ့ကြောင်းလည်းဒေသခံတွေကပြောပါတယ်။ဒီကနေ့နှစ်ဖက်တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့ရခိုင်တပ်မတော်ဘက်ကဆက်သွယ်ခဲ့ပေမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူး။စစ်ရေးပဋိပက္ခတင်းမာနေတဲ့ရခိုင်ပြည်နယ်တွင်းမှာစစ်စင်ရေးလှုပ်ဆောင်နေရမှာအယက်သားတေချီထိခိုက်မှုတွေလည်းတိုးလာနေတာပါ။မနေ့ကရတိတောင်မြို့နယ်အမြင့်တောင်ကျေးရွာလေကရုသမားတို့ကိုရေစုချောင်းတပ်ကပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့အမြင့်တောင်ကျေးရွာအုပ်ချုပ်ရေးမှူးဦးအောင်ဆန်သိန်းကပြောပါရယ်
။သူကလူများနဲ့ရေစုချုပ်ကိုပတ်ဖို့ပြောပါတော့ပါတယ်။ဒီပြန်လာနေပြီသူလာတဲ့အခါတက်ကြနေပြီဆန်ပိတ်တယ်လို့ပြောပါတယ
်မနေ့ကမနေ့7နှစ်ရကျော်လောက်မှာရေစူးချောင်းကနေ14မောင်ပြန်လာတဲ့မောင်ချီကိုရေစူးချောင်းချီဆိုင်တက်ကနေခေါ်ရမှာတနပ်ပြဖောက်လို့ကြောင်လက်ထွက်ပြေးမှာမြန်မာစစ်တပ်ကနေလက်နဲ့နဲ့ပြစ်ခတ်သိမှန်တိုက်ဆုံးခဲ့တယ်လို့သူကဆိုပါတယ်ဒီပြစ်ခတ်မှုနဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးဖွဲ့သွဲဘွဲ့တွင်းမှုဘုံမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်တမတော်ချောင်းလောက်မှာပါဆက်လေတဲ့ရင်ကျွန်တော်တို့တွေ့တယ်။အင်္ဂါဘွယ်လူမျိုးမောင်းလာတဲ့ဆက်လေတွေတွေ့တယ်။ယောက်ျားမောင်းမှုကိုဒီမောင်းလာတယ်။စစ်ဆေးဖို့ကတည်းကရက်တန့်ခိုင်းတယ်။ရက်တန့်မှုရှိမောင်းပြေတယ်။
အားရတဲ့တချင်ရတဲ့ပိုင်းကြောင့်ငါသာမောင်းချောင်းရောက်နောက်ကကြားနေပါလေဆေးရောက်တော့ကခဏတော့ရနေပြီးလူစကြောင်းစီအောင်ချောင်းကိုကြော်ပြီးနန်းတယ်ဆေးမနစ်ကန်ကျွန်တော်တို့အပြန်လာဖြစ်ခဲ့ပြည်နေတဲ့အကာလအတွင်းမှာလေဆက်လီဘောရောက်ဝင်လာဦးပါလေချောင်းနဲ့ခုံစင်ပြီးထွက်ပြီးတော့လာပြေးလိုက်ရတယ်စစ်စင်ကတော့အားရတယ်မလားသူဒီကနေ့မှာလေမင်းပြမြို့နယ်အတွင်းကရမတောင်ရွာကလူလေးဦးလိုက်ပါလာတဲ့ဆ ကျောင်းကလမ်းကြော်တာဒီကကျောင်းဘူးကြော်တယ်တက်တာတော့ရမယ်ဆက်လာဒီကကျောင်းဘူးကြော်တယ်တက်တာတော့ရမယ်ဆက်လာဒီကကျောင်းဘူးကြော်တယ်တက်တာတော့ရမယ်ဆက်လာဒီကကျောင်းဘူးကြော်တယ်တက်တာတော့ရမယ်ဆက်လာဒီကကျောင်းဘူးကြော်တယ်တက်တာတော့ရမယ်ဆက်လာဒီကကျောင်းဘူးကြော်တယ်တက်တာတော့ရမယ်ဆက်လာဒီကကျောင်းဘူးကြော်တယ်တက်တာတော့ရမယ်ဆက်လာဒီကကျောင်းဘူးကြော်တယ်တက်တာတော့ရမယ်ဆက်လာဒီကကျောင်းဘူးကြ ကျွန်တော်ဒီကနောက်တော့ဆက်ချဦးလောက်ပဲပြီးပါတယ်အခုလိုဖန်ဆင်းမှုတွေပြင်တိုက်ပွဲကြောင့်လုံခြုံရေးဆိုးရိမ်မှုတွေတိုးလာနေတယ်လို့အိုးအိမ်စုကဆွဲပြရသူ၈၀၀ဦးရဟာလဲ၂၀၀၀ရာကျော်တိုးပွားနေတယ်လို့ရခိုင်လူမှုကော့စီတွေကပြောပါတယ်ချင်းမီနယ်ပြည်မှာလဲမြန်မာတပ်မတော်နဲ့အီရိုတိုက်ပွဲကြောင့်၈၀၀ဦးရဟာ၂၀၀၀ကျော်ရှိနေတယ်လို့ပလဲဝါမြို့နယ်၈၀၀ရေးကူညီသူတွေကဆိုပါ ဒီစစ်ဆောင်တွေနေရာရင်းပြန်နိုင်ဖို့ပလဝမ်မြို့နယ်လူမှုပရဟိတဖွဲ့တွေနဲ့ချင်းပြည်နယ်ကုလသမဂ္ဂနိုင်ငံတကာကလေးတွေငယ်များပေါ်အရေးပေါ်ရန်ပုံငွေဖွဲ့
UNICEF ဖွဲ့တို့မနေ့ကသိဆုံးဆွေးနွေးခဲ့ပြီးနိုင်ငံငယ်ချိတ်ဆက်တင်ပြသွားဖို့အစီအစဉ်သွားမယ်လို့ပရဟိတဖွဲ့ခေါင်းဆောင်သူဖြစ်တဲ့ကုတင်ထွန်းအောင်ကပြောပါတယ်ခင်ဗျာ ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့တိုက်ခိုက်နေတာတွေရပ်ဆိုင်းကြောင်းကြေညာချက်ထုတ်ပြန်ခဲ့ပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းတီဘောနဲ့နမ်တူမြို့နယ်တွေမှာတိုက်ပွဲတွေဆက်တိုက်ဖြစ်နေပြီးဘသူကစပြီးတိုက်ခိုက်နေသလဲဆိုတာကိုလည်းအပြန်အလှန်စွပ်စွဲနေကြပါတယ်ဒီတိုက်ပွဲတွေအတွင်းမှာအရသာတဦးသေဆုံးခဲ့သလိုရာနဲ့ချီတဲ့ဒေသခံတွေလည
SSPB เนี่ยตักไคตารีแจ้งไปกฤษสงสุยนวยผู้โจบ้านตั้วแม่จองกีฬา 22นี้ก็เจญญาแจ้งทุบเปลี่ยนแก่ไปนอกเจ้มาเวแชมป์ปีเนี่ยเหมี่ยวไปมาไตปวยฤเปลี่ยนแลผิดปวานี่แก่ดาบะดิมะเน่มาแลดิวอမျိုးเนี่ยတွင်มาไตปวยผิดปวาจองแชมป์ปีจุ๊ดเตยีปาร์ตี SSPB SSA เหมี่ยวไปเนี่ยเปียวฤสุกุนชีตูบုံมูไซ้งพ้งหังก็เปียวบาเดดิเน่ผิดแล้วจ้ะก็ชินไหนก็กระเด็ดขึ้นนี่ล่ะ
ဒီဘောမျိုးတွေပေါ့ဒါပေမဲ့နန်းနန်းနန်းနည်းနည်းခွဲပေါ့အဲအနောက်ဘက်မှာဖြစ်နေပြဟိုအာကြီးကတော့အပိရက်အစင်းမထုတ်တာပေါ့လေဒါမှမဟုတ်စီးရေးလို့ရှားမှုကြောင့်မရက်ဘူးဗျမရက်ပဲနဲ့ကျွန်တော်ဒီနေ့ကဟိုကျွန်တော်ဘက်ကလူဘုံတော့အဲ့ဒါဟင်းဟင်းသားဆရာရင်းနဲ့ဟိုအာကြီးကအာမော်တာနဲ့လမ်းပြလိုက်တယ်အဲ့ဒါနေစားပြီးတော့ပြန်လာဖြစ်တာပေါ့ရှင်းလိုက်ခွဲတယ်စက်တနိုင်းအထ
sign Ugaro, Dibo Munema, Menega, Taiwe Pieta, Shibi, Diganero, Majadia Chong, Pio Bade. Dia Bain Pieta, Taiwe Regaro, SSPB, Tapuega, Satin, Takeda, Pichone, Bumuji sign Uga, Dombian, Piosu, Tabade.
Duga, Petunia, and other, we are in a limit in a guitar, no, oh, it lamented, no, I go, on a guitar, Elodie, Elodie, she. The melody, and the Kushigan Yaman, meaning I would do a Pavidola, Paitapa. I naga, you did let Diva.
Leshi Pibore, Taiwe Regaro, Namdu Mune, Maimu Jiwa Anina, Dibo Mune, Hunayo Anima, Pibuaraba. Namdu Mune Maro, Asi SS Net, SSBB, DNLA, Bubon Deja, Taiwe Pibuabi, Dibo Mune Maro, Shanta Point Naku Jama, Taiwe Pibuaralu, Didagan Riga, Biobare. Namdu Mune Dringa, Taiwe Chene Guro, Didagan de Uga, Kulu, Biobare. Beginning
that's when Lee and Yao Shiba in ya. ก็ผิดตาก็อ๋อไม้หมู่เจี๊ยมาอีกก็ผิดเลยนะอะคู่มันซันเนี่ยไม้หมู่จ้าเนี่ยมาไม้หมู่เนี่ยโหก็อะแค่ว่าผิดเลยนะโหสังฆาเจี๊ยก็โหอุตลิงสู่อ่ะตะหยอดတော့ชี้ไข่ตาชื่อนะตู้จ้าတော့โหว่าแล้วน่ะหมู่หมู่บนมาตัวโหยิงไว้ซิซิพี่တော့เอ้าตู้ติชูไล่ไปเนี่ยเอ็งเนี่ยณอินต้นอีเล่าတော့ว่าแล้วโห
ဆစ်ရှောင်းတွေကတော့ဟိုတင်ရာလောက်ရှိပါတယ်ခင်ဗျဆစ်ရှောင်းတွေဟာမိုင်းမှုကျေးရွာလုံမိတ်ကျေးရွာနဲ့စံခါကျေးရွာတွေကဖြစ်ပြီးမန်ဆန်ဘက်ကိုတင်းရှောင်းနေကြောင်ပြောပါတယ်ဒီဘောမျိုးနဲ့အတွင်ဖြစ်ပွားတဲ့တိုက်ပွဲတွေမှာတော့ဆစ်ရှောင်းတွေထပ်မံထွက်ပြေးတာမရှိကြောင်းနဲ့ဒီလာအစောပိုင်းကဒီဘောမျိုးကိုရောက်ရှိနေတဲ့ဆစ်ရှောင်းတွေဟာလည်းနေရက်ပြန်ပြီးဖြစ်တာကြောင့ Kama, Gisong Sunri Yiha, let the Lord Tinan Jamishi, Janet Ninayame and Nitashi Jong, Shanta Point Nakulonia, Jokun Yaduriga, Dunda Bare. Bigger in Sangayani, Nibi Roma, Jimbare, Demro, Dreaman, Janjayu, Comti, Drinza, Shin and Buemaro, Demroga, Dia Tare, Dunla Miao Gala, Dreamer, Demrone, Diana Lendagai, and Porija, Dibu Pibuarari, Janet Nindela Jonet, Digala, Dreamer, Diana Lendagai, and Chinchin, Pibuare, Dibuha, Sangajin, Shi Jong, Drin Tobian Tabare.
ရှင်ပြနိုင်ငံရေးရကိုယုံကြည်ရပေါ်မှာယက်တီလှူရှားပြောဆိုရပေါ်ဖန်းစီအရေးယူခံသူတွေနိုင်ငံရေးပြောကနဲ့ဆက်နွယ်ဖန်းစီခံသူတွေကိုနိုင်ငံရေးကျင်းသားဆိုပြီးတော့တတ်မှတ်ကြပါတယ်လက်ရှိမြန်မာနိုင်ငံရေးမှာဘလူလူမျိုးတွေကိုနိုင်ငံရေးကျင်းသားဆိုပြီးတော့တတ်မှတ်ကြတယ်ဘလူပုံမှားတွေကိုနိုင်ငံမှုတွေဆိုပြီးတော့တတ်မှတ်ယူဆမလဲဒါမဲ့အင်ကာနီညဒဲလီလိုက်အစီအစဉ်မှာတော့နိုင် ယ်ဆိုရင်တဲ့ရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ယူဆကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းဖုန်းနံပါတ်က1-232-382-954ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်ကြမယ်သွားရှင်တို့ကိုကြည့်ပါရစေ
။အခုည9နာရီခွဲနောက်ပိုင်းဆွေးနွေးမယ်တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလည်းဖို့ထပ်မံဖိတ်ခေါ်ပါရစေ။ဒေါက်တာရှင်များရှင်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအနိုင်ရဖို့အတွက်သမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားကြားပူးပေါင်းကြံစည်ခဲ့တယ်ဆိုတဲ့အထောက်အထားမတွေ့ရတဲ့အကြောင်းဒီကိစ္စကိုစုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာမှာဖော်ပြထားတဲ့အတွက်သမ္မတထရမ့်ရဲ့ထရမ့်နဲ့သူ့ရဲ့နိုင်ငံရေးမဟာမိတ်တွေတနင်္လာနေ့ကအောင်ပွဲခံခဲ့ကြပါတယ်။ဒါပေမဲ့ရုရှားအရေးစုံစမ်းစစ်ဆေးမှုနဲ့စုံစမ်းစစ်ဆေးဖို့ထောက်ခံခဲ့ကြသူတွေအပေါ်သမ္မတအနေနဲ့အမျက်ထွက်နေစေဖြစ်တယ်ဆိုတာကတော့သိသာထင်ရှားပါတယ်။ဒီအကြောင်း VOA သတင်းတောက်ဂျင်မဲလုံဝါရှင်တန်ကနေသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်းပြောပြပါမယ်ရှင်
။ Israel ဝန်ကြီးချုပ်ဗင်ဂျမင်နက်တန်ယာဟုနဲ့သမ္မတအင်ယူရောမှာတနင်္လာနေ့ကတွေ့ဆုံခြင်းအတွင်းမကြခင်ရပိုင်းတွေကပြီးသွားခဲ့တဲ့ရုရှားအရေးစုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့သမ္မတထရမ့်အနေနဲ့ပြောစရာလမ်းစာရသွားခဲ့တာ
ပါ I will tell you I love this country I love this country as much as I can love anything my family my
ကျွန်တော်ဒီတိုင်းပြည်ကိုသိချစ်ပါတယ်ကျွန်တော်မိသားစုဖျားသခင်တို့အပေါ်ချစ်သလောက်ဒီတိုင်းပြည်ကိုကျွန်တော်ချစ်ပါတယ်ဒါပေမဲ့သူတို့ဟာမရှိကိုရှိလုပ်ခဲ့ကြတဲ့အတွက်အင်မတန်ဆိုးဝါးတဲ့လုံရက်ပါဒါမျိုးနောက်မှဘယ်သမ္မတမှအဖြစ်မခံသေးပါဘူး
ဒါပေမဲ့တမန်အနေနဲ့ဥပဒေကိုချိုးဖောက်ခဲ့ခြင်းရှိမရှိဆိုတာနဲ့ပတ်သက်လို့မစ္စတာမူလာကအတိအလင်းဖော်ပြမထားပါဘူး။တမန်ကိုတရားစွဲဖို့အတွက်လုံလောက်တဲ့တက်တဲ့အထောက်အထားမရှိဘူးဆိုတာကိုတော့ဗဟုအစိုးရရှိနေချုပ်ဝီလျံဘားကဆုံးဖြတ်ခဲ့တာဖြစ်ပေမဲ့တမန်အနေနဲ့ဥပဒေချိုးဖောက်ခဲ့ခြင်းအရှင်းမရှိဘူးလို့မစ္စတာမူလာရဲ့တုံ့တက်ချက်ထမ်းမှာဖော်ပြမထားဘူးဆိုတာကိုတော့ထည့်ပြောထားပါတယ်။အင်ပြူရောပြောခွင့်ရအမျိုးသမီးဆာရာဆန်ဒါစ်အပါအဝင်သမရရဲ့မဟာမိတ်တွေကလည်းတနင်္လာနေ့မှာမီဒီယာတွေကိုတိုက်ခိုက်ပြောဆိုခဲ့ကြပါတယ
် It's not just that they reported and spread a slanderous malicious lie but they hoped for the takedown
သူတို့ကအမေရိကန်သမရကိုဖျောက်ချဖို့ဆိုတဲ့ရွေးချယ်နဲ့အတည်ရဖြစ်တဲ့စကားတွေကိုမလိုမုန်းသားဆိုင်တဲ့သတင်းပို့နေခဲ့ကြတာပါ
သမရထွန်းကိုထောက်ခံသူနောက်တူဖြစ်တဲ့ Republican Party ကအထက်လွှတ်တော်မှ Lindsey Graham ကလည်းဒီကိစ္စကိုအတိတ်မှာခြံထားခဲ့ကြဖို့ပြောပါတယ်
There some people are never going to accept the Mueller report, what I say or what Mr. Barr does.
ကျွန်တော်ဘာပဲပြောပြော Mr. Barr ဘာပဲလုပ်လို့ Mr. Mueller ရဲ့အစီရင်စာကိုလက်မခံတဲ့သူတွေရှိနေမှာပါပဲ။ဘလို့ပဲဖြစ်ဖြစ် Mr. Mueller ဟာသမ္မတ Trump ရဲ့မဲဆွယ်စည်းဝေးအဖွဲ့အပေါ်အသေးစိတ်ဒီလာစုံစမ်းခဲ့တာပါ။
အတိုက်အခံဒီမိုကရက်တွေကတော့ Mr. Mueller ရဲ့အစီရင်ခံစာကိုအသေးစိတ်သိကျင်နေကြတာပါ။ဒီမိုကရက်တွေကမူလာရဲ့အစီအခံစာအပြည့်အစုံကိုထုတ်ပြန်စေချင်နေကြတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အောက်လွှတ်တော်ဥပဒေရေးရာကော်မတီဥက္ကဋ္ဌဂျယ်ရက်နက်လာပြောတာကတော့
His conclusions raise more questions than the answer given
သမရအနေနဲ့လုံးဝအပြစ်ကင်းစင်ခြင်းမရှိဘူးလို့မစ္စတာမူလာရဲ့အစီရင်ခံစာမှာဖော်ပြထားတာကြောင့်သူ့ရဲ့သုံးသပ်ချက်အပေါ်မေးခွန်းထုတ်စရာတွေပိုထွက်လာပါတယ်
။ဘ ਹੁ အစိုးရရှေ့နေဟောင်းပရိဘာရာရာကလည်းမူလာအနေနဲ့ဥပဒေချုပ်ဖောက်ခဲ့ခြင်းရှိမရှိဆိုတဲ့အပေါ်သဘောထားမှတ်ချက်မပေးတာဟာထူးခြားတဲ့အချက်ဖြစ်ကြောင်းပြောပါတယ်
။ It was a very close case. But Mueller decided not to make a determination about whether or not a charge could be brought.
ဒါကအင်မတန်ဆုံးဖြတ်ရခက်တဲ့အမှုပါ။သမရအပေါ်ဆွဲချက်တင်သိမတင်သိဆိုတာကိုမစ္စတာမူလာကဆုံးဖြတ်မပေးဖို့ဆုံးဖြတ်ခဲ့ပါတယ်။ဒါမျိုးကတိတာတဲ့တသက်အထောက်အထားရှိမှဆုံးဖြတ်လို့ရနိုင်တဲ့ကိစ္စဖြစ်ပါတယ
်။သမရအနေနဲ့ဥပဒေချိုးဖောက်ခဲ့ခြင်းရှိမရှိဆိုတဲ့ကိစ္စဟာ2020သမရရွေးကောက်ပွဲအတွင်းအထက်လွှတ်တော်မှဘန်နီဆန်ဒါစ်လိုကိုယ်စားလှယ်လောင်းနေတဲ့အတွက်မက်ဆယ်စည်းရုံးစရာအကြောင်းအရာဖြစ်လာပါတယ်
။ I want the whole damn report.
ဒီသမရအပါဝင်ဘယ်သူမှဥပဒေအထက်မှာမရှိတဲ့အတွက်အစီရင်ခံစာအပြည့်အစုံကိုကျွန်တော်ကြည့်ချင်ပါတယ
်။သမရထွန့်အနေနဲ့လွတ်တော်နဲ့နယူးယောက်ပြည်နယ်တို့ရဲ့စုံစမ်းစစ်ဆေးမှုတွေကိုရင်ဆိုင်ရနိုင်ပါသေးတယ်။ဒါပေမဲ့အထူးစုံစမ်းစစ်ဆေးမှုရဲ့အစီရင်ခံစာကသမရထွန့်ကိုနိုင်ငံရေးအများထွက်စေပြီးသူ့ကိုတရားစွဲမဲ့ကိစ္စဟာလည်းပိုပြီးအလံဝေးသွားစေကြောင်းဗာဂျီးနီးယားတက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခလယ်ရီဆာဘာတိုကပြောပါတယ်။
It's easy to advocate for impeachment. It is very difficult.
တရားစောင့်စီရင်ပြောဆိုရတာလွယ်ပါတယ်။ဒါပေမဲ့တကယ်လက်တွေ့အကောင့်ထဲပေါ်ပြီးအပြစ်ရှိအောင်ပြနိုင်မှုကတော့အင်ပြန်မှခက်ပါတယ
်။သမရထွန်းကတော့မူလရဲ့အစီရင်ခံစာကနေရလိုက်တဲ့နိုင်ငံရေးအမျက်ထွက်မှုအပေါ်အခြေခံပြီးသူပြန်အရွေးခံရရေးအတွက်ရှင်းနေမှာမဲဆွဲစီရင်မှုတွေစတင်ဖို့ပြင်ဆင်နေပြီဖြစ်ပါတယ်ခင်ဗျာ။
ကိုယ်စားဝန်ဆိုင်ပြောပြသွားတာပါရှင်။နောက်နှစ်နိုင်ကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေးလိုက်ဆွေးနွေးကန်အစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။လိုင်းဒိုမီတာ25 32 57နဲ့ပထမနိုင်ဝမ်မှာလိုင်းလက်မီတာ190ကနေနားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်မှာဖြစ်ပါတယ်ရှင်။အခုအင်ကာနေညနေခင်းထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်နောက်တဲ့ကိစ္စစုံစမ်းစစ်ဆေးမှုဖြစ်လာအောင်လုပ်ခဲ့တဲ့လူတွေနဲ့အပြင်းထန်ဝေဖန်ပြောဆိုသူတွေကိုပြန်ပြီးစုံစမ်းစစ်ဆေးမယ်လို့သမ္မတဒေါ်နယ်ထရမ့်နဲ့ရီပပ်ဘလီကန်လွှတ်တော်အမတ်တွေကတနင်္လာနေ့မှာအခိုင်အမာပြောထားကြပါတယ်။သိတ်ကိုဆိုးရွားလို့တဲ့ကိစ္စတွေနိုင်ငံတော်ကိုတစ္ဆာဖောက်ပြန်ရကြစေတဲ့လူရက်တွေကိုကျူးလွန်ခဲ့ကြသူတွေအများကြီးရှိနေပါတယ်လို့ဘယ်သူနာမည်ကိုမှအတိအကျမပြောဘဲသမ္မတထရမ့်ကပြောပါတယ်။အဲ့ဒီလူတွေကိုဒေတာပေါက်စုံစမ်းစစ်ဆေးမယ်လို့လည်းဆိုပါတယ်။ Israelian တွေကာဇာကမ်းမြောင်ဒေသကိုဒီကနေ့အစောပိုင်းမှာဒီကြောင်းကနေပုံကျဲတိုက်ခိုက်ပါတယ်။ဒီချိန်ထဲမှာပဲပါလက်စတိုင်းနယ်အတွင်းကနေ Israel ဘက်ကိုဒုံးကျည်တွေနဲ့ဆက်ပြီးတော့ပစ်ခတ်တိုက်ခိုက်နေတယ်လို့ Israel စစ်တပ်ကပြောပါတယ်။ပါလက်စတိုင်းဘက်ကဒုံးကျည်နဲ့ပစ်ခတ်တာကိုတုံ့ပြန်နေနေနဲ့ Israel ကကာဇာဒေသကိုဒီကြောင်းကတုံ့ပြန်တိုက်ခိုက်တာဖြစ်ပါတယ်။ဥရောပသမဂ္ဂ EU ကနေတည်ထနိုင်ငံနှုတ်ထွက်ရေးနဲ့ဆိုင်တဲ့သဘောတူညီချက်ရဖို့ဝန်ကြီးချုပ်ထရီဇာမေလှုပ်ဆောင်ကြောင်းလွှတ်တော်ကလွှဲပြောင်းတာဝန်ယူလှုပ်ဆောင်ရေးပြည်ထောင်လွှတ်တော်အမတ်တွေတနင်္လာနေ့ညပိုင်းကမဲခွဲဆုံးဖြတ်လိုက်ကြပါတယ်။ပြည်ထောင်နဲ့ EU တစ်ဖက်စလုံးကလက်ခံနိုင်တဲ့သဘောတူညီချက်ရဖို့လှုပ်ဆောင်နေကြတာလည်းဖြစ်ပါတယ်။ဒီဆိုကိုမဲခွဲတဲ့အခါထောက်ခံမဲ့ပြနိုင်ဖို့တာဝန်ကနှုတ်ထွက်သွားတဲ့အစိုးရဖွဲ့ဝင်ဝန်ကြီး3ဦးရဲ့မဲနဲ့အတူပြည်ထောင်အောက်လွှတ်တော်မှာထောက်ခံမဲ့329မဲကန့်ကွက်မဲ့302မဲနဲ့အတည်ပြုလိုက်ကြတာပါ။ထိုင်းနိုင်ငံမှာစိုးရိမ်တဲ့ဖွဲ့စည်းပြီးတဲ့အထိဝန်ကြီးချုပ်တာဝန်ကိုဆက်ပြီးထမ်းဆောင်သွားမယ်လို့ဆက်ပြီးထမ်းဆောင်သွားမှာဖြစ်ပေမဲ့စိုးရိမ်တဲ့ဖွဲ့စည်းတဲ့အထက်မှာတော့သူပါဝင်ပတ်သက်မှာမဟုတ်ဘူးလို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်လိုချာကပြောပါတယ်စစ်တပ်နဲ့ဆက်ဆက်တဲ့ Phalan Protectorate Party ကတော့ဝန်ကြီးချုပ်ပရယုတ်ကိုသူတို့အစိုးရဖွဲ့တဲ့အခါဝန်ကြီးချုပ်အဖြစ်အမည်စင်းတင်သွင်းထားတာဖြစ်ပါတယ
်အင်္ဂါနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြောပြပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လို့ရေးမှုကနန်လောင်ဖြစ်ပြီးတော့အတန်ဖန်အင်ဂျင်နီယာကတော့ Wagner Robert ဖြစ်ပါလေရှင်။အခုကျမတို့အတန်ဖန်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ်။ VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။သောရမြင့်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VO ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA News.